စ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့နောက်ပိုင်းစစ်ကျင်ဆန္ဒပြပွဲတွေနဲ့ဆက်ဆက်ပြီးဖမ်းဆီးထိန်းသိမ်းခံထားရသူတွေနဲ့တရားစွဲဆိုခံရပြီးအမှုရင်ဆိုင်နေရသူ9000ကျော်ရဲ့အမှုတွေကိုလူငယ်တက်တာခွင့်ပေးမယ်အကြောင်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကအောက်တိုဘာလ18ရက်နေ့ကပြောဆိုခဲ့ပြီးတဲ့နောက်ဒီသတင်းပတ်ထဲမှာဖမ်းဆီးထိန်းသိမ်းခံရသူတို့ပြန်လည်လွတ်မြောက်လာခဲ့ပါတယ်မြမိုင်းရန်ချင်းတောင်တီတီကပြန်လည်လွတ်မြောက်လာသူပေါင်း2500ကျော်ပြီလို့လည်းနိုင်ငံပိုင်သတင်းတွေကဖော်ပြပါတယ်ဒါပေမဲ့အခုလိုပြန်လွတ်လာသူတွေထောင်ထဲချီရှိပေမဲ့လို့ပြန်လွတ်လာပြီးတော့မှချက်ချင်းပြန်လည်ဖမ်းဆီးထိန်းသိမ်းခံရသူတွေကလည်းရှိနေပါတယ်ဆေးအနာသိမှုစန့်ကျင်ရေးလှုပ်ရှားမှုတွေမှာပါလို့တားနှစ်ယောက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့မိခင်တူကတော့လူငယ်တတကွင်းနဲ့သူသားတူပြန်လွတ်လာပြီးတော့မှချက်ချင်းပြန်အဖမ်းခံရလို့မခံစားနိုင်အောင်ဖြစ်နေရတယ်လို့ပြောပြပါရယ
်။6ရက်နေ့ည7နာရီခွဲလောက်မှပြန်လွတ်လာတဲ့သမီးရဲ့9နာရီ25မှပြန်ဖမ်းသွားတယ်။ခဏလေးပဲတွေ့လိုက်ရတဲ့တိုင်းရလေသူ့ကိုပြန်ဖမ်းမှပြုလို့နေရတယ်ဝဲ။ဆရာရဲ့တဲ့နော်လည်းမိသားစုနဲ့တော့မပြောပြပါဘူးတဲ့ကျွန်တော်ကတစ်ချက်လူသားလို့ဆက်ဆက်မကောင်းလို့ပါတဲ့မနေ့ကညံသလိုစိတ်တရားမှာပါပြောရတော့မရောတဲ့ကညာလုံးမသမီးရဲ့သူပြန်ဖမ်းမိရအဲ့လိုလည်းမရောပါဘူးခမင်းလည်းညာလည်းမသားနိုင်ဒီလိုပူဆွေးနေရတာဘလို့လို့တင်းနေနိုင်မယ်သမီးရဲ့အဲ့လိုလည်းမပြောဘူးသူကြောင့်လေးတွေ့ပြီးတော့ဒီညနေစားနေကြီးရသလာတယ်ကိုရဲတဲ့မင်းကိုပြန်ဆိုင်သေးတာမင်းအကူအရတဲ့မင်းတော့ပြန်ရောက်နေပြီဆိုတော့မင်းပြောနေမှာမို့တဲ့ဆိုချင်မယ်ပြန်ဆိုင်တော့တဲ့ဒီလိုကြီးချင်းကမင်းဆက်အနေမချေနိုင်ဘူးလို့
ပြန်လွတ်ပေးပြီးတော့မှအခုလိုနေအိမ်မှာလာရောက်ဖမ်းဆီးခံရသူတွေရှိတယ်လို့ထောင်ပိုးဝါမှာတင်ပြန်ပြီးဖမ်းဆီးခံရတဲ့သူတွေမနေ့ပိုင်းပြန်လွတ်ပြီးညနေပိုင်းပြန်ဖမ်းခံရသူတွေလည်းရှိနေတာပါဖမ်းဆီးချိန်မှာလည်းဘာကြောင့်ပြန်ဖမ်းလဲဆိုတာကိုအကြောင်းပြချက်တစုံတရာမပြောဘဲမေးစရာရှိလို့ပြန်လာခေါ်တာလို့သာပြောပြီးအကြံပန်းပြန်ခေါ်သွားခဲ့တယ်လို့လည်းလွတ်မြောက်လာပြီးမှပြန်ဖမ်းခံရသူရဲ့မိခင်ကပြောပြပါတယ်
။ဘာကြောင့်ဒီအိမ်ကကြောက်ရောစကားပြောနာဖို့နော်အဲ့လိုပြောနေတဲ့ချိန်မှာတမီးငယ်တစ်ခုငါးယောက်ရောက်လာတယ်။ရောက်လာပြီးတော့ဥယင်သွေးတဲ့ဟုတ်တယ်တဲ့ကျွန်တော်ပဲတဲ့သူအဖေကပြောလဲပြောအဲ့ဒါဆိုလို့ရှိရင်လည်းထောင်ထဲကလွတ်လာတာဒီမှလေးတဲ့ကျွန်တော်သားတဲ့မေးချက်ရှိလို့ကျွန်တော်တို့စကားကိုပြန်ခေါ်ရမယ်တဲ့။ဆရာရဲ့တဲ့မနေ့မှပြန်ခေါ်ပါလားတဲ့လက်မှတ်ထိုးခိုင်းလို့ကျွန်တော်တို့တဲ့မနေ့ကနာပေးမှာပါတဲ့မိသားစုလေးနဲ့လာပို့ပေးမှာပါတဲ့။မရဘူးတဲ့အဲ့ဒါဆိုလို့ရှိရင်လည်းမြို့နယ်မြို့နယ်လိုက်ပြီတဲ့။အဲ့နဲ့တရားဟောဟောဆရာတဲ့ကျွန်တော်မိသားစုလေးနဲ့တော့မားတဲ့မပြောသေးပါဘူးဆရာရဲ့တဲ့ကျွန်တော်လိုက်ပြီးတော့ပေးပါမယ်တဲ့ဆိုပြီးသားကြီးကလိုက်သွားလို့လည်းပါ။အာလာဖတ်ထဲမှာရောသမီးရဲ့ကိုလိုသူဖမ်းလာတာရှိသေးတယ်သိလား။ဒီရတော့အန်တီကပါသွားတဲ့ကြောင့်အန်တီကကျမတို့လည်းလိုက်မယ်လေလို့သူ့အဖေကလည်းကျွန်တော်လိုက်မယ်တဲ့ဆိုတော့လေကားကိုကားတစ်ခါရွက်ဖွင့်ပြီးတော့တားကြီးကိုစောက်တုံးထလိုက်တဲ့ကားတွေဝင်သွားအောင်လိလားတွန်းလဲတွန်းလိုက်တော့တစ်ခါတည်းသူ့အဖေကကျွန်တော်လိုက်မယ်ကျွန်တော်လိုက်မယ်ဆိုသူ့အဖေကတစ်ခါတည်းပြန်တွန်းထုတ်ခဲ့ပြီးတော့ကားမဆန့်ဘူးလေနေခဲ့တယ်ဆိုပြီးတွန်းထုတ်ပြီးသားပြေတော့အန်တီတို့လည်းဘာလို့လို့လောက်ရမှာမသိဘူးပေါ့အဲ့ဒါကျွန်တော်တို့လည်းလို့စခန်းကိုလိုက်မယ်လို့ဆိုလိုက်ခဲ့ပြီတဲ့ကိုကားနဲ့ကိုလိုက်ခဲ့တဲ့ကျွန်တော်တို့ကားတော့တဲ့ဒီမဆန့်တော့ဘူးတဲ့အဲ့ဒါနဲ့အရင်ညီမလည်းသူ့ကားထုတ်ပြီးတော့အားကျင်းလိုက်တဲ့သမီးရဲ့စခန်းချေလိုက်ကြအောင်တကားတွေပိတ်ထားပြီးအန်တီတို့ခွဲမောင်းတို့လိုမောင်းထုတ်တယ်။ဘသူမှမလာဘူးတဲ့ထောင်ထဲကိုပြန်ခေါ်သွားတာနေလိမ့်မယ်တဲ့ထောင်ထဲကိုပို့လိုက်လိမ့်မယ်တဲ့။ဒီချင်းရလက်မှာဆက်လို့ချင်းဆိုတော့အန်တီတို့လည်းဆက်နေလို့မရတော့ဘူးလေ။ဆက်နေလို့မရတော့အန်တီတို့လည်းပြန်လာတာပေါ့ပြန်လာပြီးတော့ဒီနေ့ထဲမှာမကောင်းတော့ငိုပဲငိုနေတာပေါ့သမီးရဲ့အန်တီညီမတွေကလည်းအကုန်လုံးငိုကြတာပေါ့။ဟဲ့ကတော့အလီအစာကြီးသွားကျွေးတော့ကျွေးလို့ရသေးတယ်ဒီနေ့ကင်းလက်ကြောအလီသမင်းဘူးသွားပြီးသမင်းဘူးလည်းယူထားလိုက်သေးတယ်ပြီးလည်းပြီးတော့ထောင်မကြီးကိုပို့လိုက်ပြီးတဲ့ဆိုပြီးအန်ဒီကိုပြန်ပြောတယ်သမီးရဲ့သူဖမ်းသွားပြီးတဲ့အန်ဒီကမတွေ့ရဘူးလေမနက်ကလည်းလူကြုံပဲပြေးလို့ရတယ်မတွေ့ရဘူးဒီနေ့ကင်းဆက်တော့ပြန်ကြက်သွားတာပေါ့သမီးရဲ့
ပြန်လည်ဖမ်းဆီးခံရခြင်းကစပြီးဘယ်နေရာမှာဘယ်လိုပုံစံရှိနေတယ်ဆိုတာမသိရဘူးလို့လည်းဒီမိခင်ကပြောပြပါရယ်။ပြန်ဖမ်းခံရတဲ့သားအပြင်နောက်ထပ်သားတူကလည်းဖမ်းဆီးထိန်းသိမ်းခံထားရတာပါ။အရင်ကတော့အချုပ်တစ်ခုထဲမှာညီကိုနှစ်ယောက်ရှိနေရကအခုကတော့တယောက်တစ်နေရာစီဖြစ်သွားတဲ့အပြင်ပြန်ဖမ်းခံရတဲ့သားဘယ်နေရာမှာရှိနေမလဲဆိုတာကိုပါမသိရတော့တာမို့မိခင်တယောက်အတွက်တော့ကရောက်နေရတာပါ။
မင်းကြီးရှိတယ်နဲ့ပြန်လို့ပေးမယ်ဆိုပြီးတော့ခေါ်လာတဲ့သမီးရဲ့ဘာမှလည်းမပြောဘူးသူကညီကိုမြောက်ကညီကတဆောင်လေးကြားနေတာအဲ့နှစ်ယောက်အခန်းတူတော့လေသမီးရဲ့အဒီပါချက်ဘလို့ကပို့ဖို့ခါဒီလားဆိုလို့ရေပပိုးနိုင်တယ်အညီအစင်မမဒီရန်တိုင်းနဲ့မင်းတခါပဲပို့ရတယ် ဒါကတော့ငလျာမျိုးနေရတယ်ပါလုံးလုံးလုံးဝပြန်လည်းမပြီးတော့ဘူးသူကလလာပြီးကျတော့ကနီးအဲကျော်တာပေါ့ကိုကြီးအဲ့တဲ့ကျမရဲ့ဒီဆိုင်တော့တဲ့ကိုကြီးအရေးကြီးတယ်တဲ့ကိုကြီးအကြောက်ကတလုံးကူတာတဲ့ခါကျတော့တဲ့ကိုကြီးမှကြောက်တာကသူတို့ရိုက်နှက်ထားတာအစ်စ်မပြေဘူးတဲ့သူကြီးရဲ့သူတို့စာဖန်ငါးလပိုင်းနေရနေမှာစာဖန်တော်တော့ရိုက်ထားတာလေးနှာလေးလေးမှပြီးနေတဲ့စာရန်လေးနားမှလေးခဏတည်းနဲ့ထူကြတာမေးရဲ့တဲ့တာဟုတဲ့အဲ့ဒါလေးဆွဲသေးပါနော်တဲ့ဆွဲသေးနဲ့သားရဲ့လို့ဒီဆွဲသေးနဲ့မပူပါနဲ့လို့အဲ့ဒီအလိုလေးပဲပြောရုံရှိသေးတယ်နောက်ကနေလာဖမ်းတော့ဒီဘတိုင်းတော့ပူတာပေါ့သမီးရဲ့ဒါပေမဲ့အခုမြင်အခုပြောင်းကြည့်လောက်သွားတာတော့သမီးရဲ့မလွတ်ချင်မလွတ်ပါနဲ့အဲ့ဒီဖြေလို့ရပါတယ်ညင်းပြီးမှအလိုကြီးလောက်သွားတာရဲ့အဲ့ဒီရှင်းတော့ဖမ်းသွားတာရဲ့အဲ့ဒီဒီလိုလိုခံတော့နိုင်တယ်ပြန်လုံးတယ်လေသူတို့ညီကိုမရောက်ဘူးသူရှိတာပဲလေသမီးတို့အခုတော့တယောက်တခြားပြီးဖြစ်နေတော့ဘယ်လိုလုပ်မရမှန်းမသိအထက်ညီလေးကလည်းဘာမှမသိဘူးသူကိုအပြင်းမရှိနေတယ်လို့ပဲထင်နေတာလေအမေအားရည်ပြောဒီလိုနာရသမီးညီလေးလည်းကိုရမှာလေသူ
ဒီမိခင်လိုပဲတားကိုခဏတွေ့ပြီးတော့မှပြန်အဖမ်းခံရတာကိုကြုံရတဲ့သူတွေရှိတယ်လို့လူဖို့အတွက်စာကြထားပြီးတော့မှမလွတ်သေးလို့ထောင်ရှိကိုနေစဉ်သွားဆောင်နေကြတဲ့မိခင်တချို့ကလည်းရှိနေပါသေးတယ်။တောင်းနှစ်ယောက်ဖမ်းခံထားရတဲ့ရန်ကင်းမြို့နယ်ကမိခင်တူကတော့အော်တိုဘာလ18ရက်လူငယ်ချမ်းသာကွင်းတွေပြေးမဲ့အကြောင်းမကြညာခင်ကတည်းကသူ့သားတွေပြန်လွတ်မဲ့အကြောင်းစာကြထားပြီးသားဖြစ်တာမို့အခုလိုလူတွေထောင်ထဲချီလွတ်လာတဲ့အချိန်မှာသားတွေကိုပြန်တွေ့ခွင့်ရဖို့မျှော်လင့်ပြီးထောင်ရှိမှာတရက်ပိုင်းနေ့တိုင်းသွားဆောင်နေတယ်လို့ပြောပြပါသေးတယ
်။ဆောင်နေမနေ့ကလည်းမနေ့9နာရီကနေပြီးတော့ည10နာရီထိအခုလေအခုဒီနေ့တော့ပြန်လာတာတယ်အဲ့မကားပေါ်အရှင်ဆရာမပုံးချက်လို့ကင်လိုက်တာဆရာမနပြန်လဲဆက်ဆောင်မှာလူတို့ပါဒီလိုလွတ်လို့မလွတ်တော့
တားနေအောင်ဖန်းခံထားရတာ9လကျော်နဲ့10လလောက်ရှိနေပြီးဒီကာလအတွင်းသားရင်းနဲ့တစ်ချိန်မှတွေ့ခွင့်မရသေးဘူးလို့လဲမိခင်ဖြစ်သူကပြောပြပါတယ်တားငယ်ဖြစ်သူကတော့ဖန်းစီတဲ့အချိန်မှရောစစ်ကြောရေးမှာပါရိုင်းနဲ့ဖန်းစီတာခံခဲ့ရတယ်လို့လဲမိခင်ကပြောပြပါတယ်လက်ရှိမှာသားရီရဲ့ကျမ်းမာရေးနဲ့ပတ်သက်လို့စိုးရိမ်နေတဲ့အကြောင်းလေးသူကပြောပါတယ်
။ဒီလာမယ့်၁၇လပိုင်း၈ရက်နေ့ဆိုလို့ရှိရင်၈လပြင်းပြင်းပြည့်ပြီ။အကြီးကောင်ကကြတော့ဒီ၉ရက်နေ့ဆိုရင်၁၇လပိုင်း၉ရက်နေ့ဆိုရင်၇လပြင်းပြင်းပြည့်ပြီ။ဆရာမတစ်ချက်မှမတွေ့ရဘူးသူချိန်ကြီး။လာမင်းလေငိုးတော့ငိုးတယ်ဆရာမရင်။ခဏတော့ဗျာဆရာမရဲ့ကလေးရကျမ်းအခုအတွင်းထဲမှာဟိုမဝပဲခုနလာပိုင်းကလွတ်လာတဲ့ကောင်ကြီးကကလေးလေးကပြောရတော့ကြော့ကျင်တော့ကလည်းတော်တော်ပိန်နေတဲ့အန်ဒီကအန်ဒီကပုံကပုံတိုက်တာမဟုတ်ဘူးလေအဲ့လိုသူ့ငါ့စာရေးတော့တာဝနေတယ်ဟိုပါကလည်းဘောင်းမီရင်းနဲ့စိုက်ကြီးရပေးတော့ပါလို့ပြောနေတယ်သူကကြော့အန်ဒီကအဲ့ဒါလိမ့်ကြီးလိမ့်နေနေနာနေမှာတဲ့အန်ဒီကအဲ့ကြော့ကျင်တော့ကလည်းတော်တော်ပိန်သွားတာအဲ့လိုပြော
မလွတ်မြောက်သေးတဲ့သားတွေအတွက်ထောင်ရှိမှာနေစဉ်သွားဆောင်နေစေဖြစ်တယ်လို့သူတို့ပြန်လည်လွတ်မြောက်လာဖို့အတွက်ရှင်းနေနဲ့ဆက်ပြီးတော့ကြိုးပမ်းသွားမယ်လို့လည်းဒီမိခင်ကပြောပါတယ
်။ရှင်းနေနဲ့ပဲဆက်သွားအောင်ပါဆရာမရေအခုလည်းတရားသူကြီးကအဲဒီအခုဒီပိတ်သိမ်းနေမှာမပါခင်တုန်းကလေဟိုဟာတရားသူကြီးကပြောတယ်တဲ့တက်တည်ခေါ်ခဲ့ပါလို့ပြောတယ်တဲ့တက်တည်လေးမရောက်တော့ခေါ်ခဲ့ပြီပါပေါ့အဲလိုသူတို့မတရားပန်းတာတွေဟာငါတို့ကဘယ်တက်တည်ရှာမှာလဲလို့ဘသူမှလည်းမလိုက်ရဲဘူးလေဒီအတာမျိုးတက်တည်ဆိုတာလေမင်းကဘယ်လောက်ပြီးလို့လဲဆိုပြီးတော့တက်တည်ကိုတောင်မှထပ်ချုပ်မဲ့လူလိုမျိုးကိုလို့ဘသူကယုံကြည်လာတယ်လို့သူတို့ကတက်တည်ကလိုက်နိုင်ပါလေလို့အဲ့လိုပြောလိုက်တယ
်မြန်မာနိုင်ငံမှာဆီယနာတိမ်မှုနောက်ပိုင်းမလွတ်မြောက်သေးတဲ့သားတွေအတွက်စိုးရိမ်ပူပန်တောကရောက်နေရတဲ့ဒီလိုမိခင်တွေကတော့အခုအချိန်မှာအများအပြားရှိနေတာပါစစ်တဲ့အာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းခံရသူပေါင်း9000ကျော်ရှိပြီး9000ကျော်ကဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရဆဲပဲလို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPP ကထုတ်ပြန်ထားပါတယ်။ဒီထဲမှာတော့အမျိုးသမီးတွေနဲ့ကလေးငယ်တွေအများပြားပါပါတယ်။ဖေဖော်ဝါရီလတည့်ရက်အာဏာသိမ်းမှုအပြီးစစ်ကောင်စီရဲ့ပြစ်ခတ်နှိမ်နှင်းမှုတွေဖမ်းဆီးနှိပ်စက်မှုတွေအတွင်းသေဆုံးရသူ1100ကျော်ရှိလာပါတယ်။အများစုကလူငယ်တွေဖြစ်ပြီးအရွယ်မရောက်သေးတဲ့ကလေးငယ်တွေတောင်ပါတာမို့ကုလသမဂ္ဂနဲ့ပြည်ပြည်ပြည်ပါလူခွင့်ရေးအဖွဲ့တွေကတော့မြမစစ်ကောင်စီကိုဝေဖန်ရှုံချနေကြတဲ့အကြောင်းသိကြရင်တည်တင်းမဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်။ကျမအင်ဒီပြပါရှင်။